ရှိပေးတန်တဲ့ပါကစ္စတန်ကိုဒေါ်လာ2ဘီလီယံလောက်အကူအညီပေးမယ်အကြောင်းကမ္ဘာ့ဘဏ်ကပြောဆိုလိုက်ပြီးအခုချိန်ထိတော့အများဆုံးကူညီထောက်ပံ့ရေးဂရီးကဝတ်ဖြစ်ပါတယ်။ပါကစ္စတန်မှာဒီနှစ်အတွင်းရေပေးတန်ကြောင့်လူပေါင်း 1,600 ကျော်သေဆုံးခဲ့ရပြီးလူပေါင်း 13,000 လောက်လည်းထိခိုက်ဒဏ်ရာရပါတယ်။ရေကြီးတန်ကြောင့်လူပေါင်းတန်းချီအိုးအိမ်ဆွတ်ထွက်ပြေးနေချရပြီးကောက်ပဲတိနှံတွေအိမ်ပေါင်း 5 ဒိတ်နိုင်မိုင်ပေါင်း 1,000 ချီတဲ့လမ်းတွေလည်းပျက်စီးခဲ့ရပါတယ်။ကမ္ဘာ့ဘဏ်ရဲ့တာဝါရှဆာယာဒုတိယဥက္ကဋ္ဌမာတင်ရိုက်ဆာရဲ့ပါကစ္စတန်ကိုသွားတဲ့ပထမဆုံးအခြေတရားဝင်ခီးစဉ်ကိုစနေနေ့မှာအဆုံးသတ်ပြီးနောက်ညပိုင်းမှာထုတ်တဲ့ကြေညာချက်မှာအကူအညီပေးဖို့ဂရီးကဝတ်ကိုကြေညာခဲ့တာဖြစ်ပါတယ်ရှင်။